ထဝီဝင်အနေထားအရာမဟာဗျူဟာမြောက်တဲ့မြန်မာနိုင်ငံမှာလာရောက်ယင်းဤမြုံနှံဖို့အခွင့်အလမ်းတွေအပြည့်အဝရှိနေပြီးဒီလိုလာရောက်ယင်းဤမြုံနှံလို့လည်းစိတ်မပျက်စေရဘူးလို့သူအနေနဲ့ခရီးပေးတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကမနေ့ကပရက်မြို့တော်မှာပြုလုပ်တဲ့ချက်မြန်မာစီးပွားရေးညီလာခံမှာပြောသွားခဲ့ပါတယ်။ချက်နဲ့မြန်မာနှစ်နိုင်ငံကြားအဓိကဦးစားပေးလာတဲ့စီးပွားရေးဆိုင်ရာတန်တမန်ဆက်ဆံရေးဟာအာရှနဲ့ဥရောပအတွက်နည်းဗျူဟာအရဘလောက်ထိအရေးပါမလဲ။မတ်အင်ဂျင်နိုင်ကအပြည့်စုံပြောပြပေးမှာပါရှင်
။ပဋိပက္ခတွေဖြစ်နေတဲ့မြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆဲချက်တွေကြောင့်အနောက်နိုင်ငံတွေကလာရောက်ရင်းနှီးမြှုပ်နှံဖို့တွန်းဆုတ်နေချိန်မှာ Czech သမ္မတနိုင်ငံကိုချစ်ကြည်ရေးခီးစဉ်ဖြစ်ရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့မြန်မာနိုင်ငံကို Czech လုပ်ငန်းရှင်တွေကိုယ်တိုင်လာရောက်ကြည့်ရှုဖို့နဲ့ရင်းနှီးမြှုပ်နှံတဲ့အခါမှာလည်းစိတ်မပျက်စေရဘူးလို့သူ့အနေနဲ့ကတိပေးကြောင်းအင်္ဂါနေ့က Prague မှာပြုလုပ်တဲ့ Czech မြန်မာစီးပွားရေးညီလာခံမှာပြောကြားသွားပါတယ်။တနင်္လာနေ့က Czech ဝန်ကြီးချုပ် Andrew Babis နဲ့ပူတွဲသတင်းစာရှင်းလင်းပွဲမှာလည်းမြန်မာဟာဈေးကွက်စီးပွားရေးအရာအရှိတောင်အာရှမှာနောက်ဆုံးအခွင့်အလမ်းတစ်ခုဖြစ်ရှိနေတဲ့အတွက်လာရောက်ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့ဒေါအောင်ဆန်းစုကြည်ကအခုလိုဖိတ်ခေါ်ခဲ့ပါတယ
်။ We hope that Myanmar as we like to say the last frontier for economic expansion.
မြန်မာဟာစီးပွားရေးရင်းနှီးချဲ့ထွေမှုအတွက်အရှိတောင်အာရှမှာနောက်ဆုံးအခွင့်အလမ်းတစ်ခုဖြစ်နေပြီးဒါဟာစီးပွားရေးအရကြီးမားတဲ့ခြေလှမ်းတွေလှမ်းနေတဲ့ Czech သမ္မတနိုင်ငံအတွက်ဆွဲဆောင်မှုဖြစ်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။
Czech လုပ်ငန်းရှင်တွေနဲ့မြန်မာလုပ်ငန်းရှင်တွေတက်ရောက်တဲ့စီးပွားရေးညီလာခံမှာဒေါံဆန်းစုကြည်ပြောသွားတဲ့အချက်တွေတဲ့ပထဝီအနေထားအရာမဟာဗျူဟာကြပြီးဈေးကွက်စီးပွားရေးအရာဆိုရင်လည်းတရုတ်အိန္ဒိယနဲ့အာဆီယံနိုင်ငံတွေကြားမှာအားလုံးစုံစည်းရဖြစ်နေတဲ့လမ်းစုံလမ်းကွာမှာမြန်မာနိုင်ငံတရှိနေတယ်လို့ဆိုပါရယ်တရုတ်အိန္ဒိယနဲ့အဖွဲ့ဝင်10နိုင်ငံရှိတဲ့အာဆီယံဈေးကွက်ဟာစားသုံးသူဦးရေ 3.5 သမကအလားအလာရှိနေတယ်လို့ဒါဟာကမ္ဘာ GDP ရဲ့20ရာခိုင်နှုန်းထိရှိနေပြီးခေတ်သစ်ကမ္ဘာမှာတခါမှမမြင်ဘူးသေးတဲ့အာမန်အပြည်နဲ့အင်အားအကောင်ဆုံးဈေးကွက်ဖြစ်လာဖို့ရှိရလို့ဒေါအောင်ဆန်းစုကြည်ကညီလာခံမှာပြောပါရယ်အင်္ဂါနေ့ကဒေါအောင်ဆန်းစုကြည်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုနနက်စာနဲ့တဲခင်းဧခံခဲ့တဲ့Czech နိုင်ငံသားရေးဝန်ကြီး Thomas Petrišek ကလည်း1980နဲ့80ခုနှစ်တွေတုန်းက Czechoslovakia လို့ခေါ်တဲ့ Czech နိုင်ငံဟာမြန်မာအတွက်ကာဘိန်လဲထွန်စက်နဲ့တရားစက်ရုံတွေမှာရင်းနှီးမြှုပ်နှံမှုတွေကြီးကြီးမားမားထားရှိခဲ့ကြောင်းပြောပါရယ်အခုတော့တပ်တုဒုဖော်ရေးစေဝါလေကြောင်းဆိုင်ရာနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာ Czech နဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေအဓိကပူးပေါင်းလှုပ်ဆောင်ဖို့ရှိကြောင်းနိုင်ငံသားရေးဝန်ကြီးကဆိုပါရယ်Czech နိုင်ငံမှာအခြေချနေထိုင်သူလည်းဖြစ်ဒေါအောင်ဆန်းစုကြည်ရဲ့ Czech နိုင်ငံခီးစဉ်ကိုအနီးကပ်စောင့်ကြည့်နေတဲ့ကိုလင်းတန်းကတော့နှစ်နိုင်ငံကုန်သွယ်စီးပွားရေးမှာ Czech ကအရှုံးခံနေတဲ့အနေအထားမှာရှိနေတယ်လို့အခုလိုပြောပါရယ
် Czech ကတော့ဒီမြန်မာပြည်ကိုအကြီးကတင်ပို့တာကတော့ Crystal ရှိတယ်ဆက်ရန်ရပစ္စည်းတွေလန်ကင်းဆက်တွေတို့ဘာလို့ညာလို့ပါနော်ဘီယာပို့တယ်ဝိုင်လည်းတချို့ပို့တယ်ရှိတယ်ကျန်းမာရေးအထောက်အကူပြုပစ္စည်းတွေပညာရေးအထောက်အကူပြုပစ္စည်းပို့တယ်အခုသူတို့ကြိုးစားနေတာမိုင်းနီးနဲ့ပတ်သက်တဲ့ဒီမရှင်းတွေပေါ့နော်အဲ့ဒါတွေလည်းသူတို့ကိုယ်ကိုလုပ်နေတာအရင်တော့နှစ်ချုံမှကြီးလိုက်ရမယ်ဆိုလို့ရှိရင်တော့ဒီ2018ခုနှစ်မှာချက်နဲ့မြန်မာကုန်သွယ်မှုမှာအချက်ဘက်ကအရှုံးပေါ်တယ်ပေါ့23ရာခိုင်နှုန်းလောက်ချက်ဘက်က export ကလျော့သွားပြီးတော့မြန်မာဘက်က66ရာခိုင်နှုန်းမြင့်မားလာတာအဲ့ဒါကိုဒီနေ့ဝန်ကြီးချုပ် publish ကဒီနေ့ forum ပွင့်ပွဲမင်္ဂမတော်မှာပြောသွားတယ်
ဟုတ်ကဲ့အဲ့တော့မြန်မာမှာချက်နိုင်ငံရဲ့ဒီရင်းနှီးမြှုပ်နှံမှုတွေကအခြားအာရှနိုင်ငံတွေဖြစ်တဲ့ဂျပန်ကိုရီးယားစင်ကာပူတို့နဲ့ရှင်ပြိုင်နိုင်မဲ့အလားအလာရောရှိလားရှင
်ချက်က EU အဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ကြောင့် EU ဥပဒေသားတွေနဲ့အတူလည်းပဲသူကကျင့်သုံးရတယ်ဖြစ်လို့ချက်နိုင်ငံရဲ့တကူဒီသူရဲ့ဒီကိုယ်ပိုင်တရားတည်ထောင်မှုနဲ့လည်းပဲသူလုပ်တယ်ဒါပေမဲ့သူ့မှာကဒီချက်ဒီဥရောပနိုင်ငံတွေထဲမှာတခြားဒီဂျာမနီတို့လိုပြင်သစ်တို့လိုအရင်ချမ်းသာတဲ့နိုင်ငံမဟုတ်ဘူးချက်ရဲ့ကုန်ပစ္စည်းအားလည်းပဲဒီဂျာမနီတို့ပြင်သစ်တို့လိုစီရန်ကြီးတဲ့ပစ္စည်းတော့မဟုတ်ဘူးမြန်မာအတွက်တော့အဆင်ပြေတယ်စီးနေနဲ့တက်တာတယ်ဒါပေမဲ့ quality ကတော့ EU quality ရှိတာပေါ့ဆိုတော့သူကတော့သိပြီးတော့ compete လုပ်ဖို့ကြတော့လည်းပဲအာရှကအထူးသဖြင့်ဂျပန်တို့တရုတ်တို့နဲ့ကြတော့သူ compete လုပ်လို့မရဘူးဆိုတော့အာရှပစ္စည်းတွေကအာရှ standard နဲ့ကြတော့ဒီကဥရောပဆန်နဲ့ကြည့်လိုက်ရှင်နည်းနည်းစီးတက်တာပေါ့စီးတက်တာတော့စီးကွက်တယ်မှန်းကသိပြီးတော့တိုးဖို့မလွယ်သေးဘူးဆိုတော့သူတို့လည်းတီးတယ်သူကတော့ဖြည်းဖြည်းချင်းသူ secretly ဝရတလောက်သူတို့တိုးကျင်တဲ့တဘောလောက်ပဲသူတို့ညှိနှိုင်းထားဝင်ရတယ်လေ
အဲ့တော့ဒီ check နဲ့မြန်မာကြားမှာဦးစားပေးရှိနေတဲ့စီးပွားရေးဆိုင်ရာတန်တမန်ဆက်ဆံရေးကပထဝီအနေထားရမဟာဗျူဟာမြောက်အရေးပါနေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်ဒါဟာတကယ်ပဲဖြစ်နိုင်လားရှင
်ဖြစ်လာနိုင်တယ်ဒါသူတို့ခြေကုပ်ယူနေတာပဲတကယ်တမ်းပြောမယ်ဆိုရင်တကယ်တမ်း check company တော်တော်များများကဒီ German လုပ်ငန်းရှင်တွေနဲ့ partnership တွေများတယ် အဲ့တော့သူကဂျာမန်ကလည်းပဲချက်ကိုရှိတယ်။ပုံလေးတစ်ခုလိုသဘောထားပြီးတော့နောက်ကတွန်းနေတာလည်းရှိတယ်။ဆိုလိုတဲ့သဘောက EU အနေနဲ့တိုက်ရိုက်ဝင်တဲ့သဘောမျိုးမဟုတ်ပဲနဲ့ချက်အနေနဲ့သွားပြီးသွားလို့ရှိရင်ခုံနေရဦးပြီးလို့ရှိရင်ရလာတဲ့အဲ့ခုံလေးပေါ်မှာငါတို့ပြီးတော့မှနေရာလေးချက်ကြတာပေါ့ဆိုတဲ့စင်စာပြခုံရှိတယ်လို့ကျွန်တော်တို့သံရဖြစ်တယ်ပေါ့နော်
။ဒေါက်ဆန်းစုကြည်ဟာစီးပွားရေးညီလာခံတက်ရောက်ပြီးတဲ့နောက်မှာနိုင်ငံသားဝင်ကြီး Thomas Patrick နဲ့အတူ Prague မြို့မှာမြန်မာတန်ယုံသစ်ပြန်လည်ဖွင့်လှစ်ပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ဒါအပြင် Czech သမ္မတ Miloš Zeman နဲ့လည်းဒေါက်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။ Czech နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးဟာအရင်ကထက်ပိုမိုနီးကပ်လာခဲ့ကြောင်း၃ရက်ကြာချစ်ချည်ရေးခီးစဉ်တွင်ဒေါက်ဆန်းစုကြည်ကအဓိကထားပြောခဲ့ပါတယ်။ဒီကနေ့မှာတော့ Hungary နိုင်ငံကိုအလုတ်ခီးစဉ်ဖြစ်ဒေါက်ဆန်းစုကြည်ကရောက်ရှိမှာဖြစ်ပါတယ်ရှင်။